Democratic ကြီးစိုးတဲ့ American အောက်လွှတ်တော်ကသမ္မတ Donald Trump ကိုသူ့ရဲ့2016ရွေးကောက်ပွဲမဲဆွယ်ပွဲအပြင်သူ့စီးပွားရေးနဲ့သူ့အနာရယူချိန်တွေမှာတရားရေးကိုကြားဝင်နှောက်ယှက်မှုရှိမရှိကြေပြန်းတဲ့စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါပြီ။သမ္မတ Trump ကတော့သူ့ဘက်ကအမှားတစုံတရာလုပ်မထားကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်။စုံစမ်းစစ်ဆေးမှုလုပ်မဲ့အခြေအနေနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြပေးမှာပါရှင်
။ American ပြည်ထောင်စုရဲ့45ဆမျက်သမ္မတ Donald Trump နဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း80ခုကိုသတင်းနှစ်ပတ်အတွင်းသက်ဆိုင်ရာဆက်ရွက်စည်းကမ်းတွေပို့ပေးဖို့အတွက်အောက်လွှတ်တော်တရားရေးကော်မတီကအကြောင်းကြားစာတွေပေးဖို့တောင်းဆိုလိုက်ပါတယ်။သမ္မတရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးရုံတွေမှာကပဲသမ္မတတက်တန်းနှစ်နှစ်အတွင်းအာဏာအလွဲသုံးစားလုပ်မှုရှိမရှိနဲ့အဂတိလိုက်စားမှုရှိမရှိကိုပါစုံစမ်းသွားမှာဖြစ်ကြောင်းတရားရေးကော်မတီကပြောပါတယ်။ကော်မတီဥက္ကဋ္ဌဖြစ်တဲ့လွှတ်တော်အမတ် Jerry Nadler ကစုံစမ်းစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်ကြောင်းကြေညာခဲ့ပြီးတရားဥပဒေစိုးမိုးရေးကိုချိန်ချောက်မှုရှိမရှိစုံစမ်းမှုကိစ္စဟာလွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီရဲ့အဓိကအလုပ်တစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့တာပါ။သမ္မတ Trump ကတော့သူ့ရဲ့သမ္မတတက်တန်းအတွင်းမှာရောရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားတို့ဆက်နွယ်မှုမှာပါအမှားတစုံတရာကျူးလွန်တာမရှိဘူးလို့အရင်ကတည်းကပြောခဲ့တာပါအခုကော်မတီဥက္ကဋ္ဌ Netlay ရဲ့စုံစမ်းမှုကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိတနင်္လာနေ့မှာသတင်းတောက်တွေကသမ္မတအင်ဗျူမှာမေးမြန်းတဲ့အခါမှာတော့
cooperate all the time with everybody and you know the beautiful thing
ကျွန်တော်ကအမြဲတမ်းပဲလူတိုင်းနဲ့ပူးပေါင်းဆောင်ရွက်ပါတယ်ဘာပတ်သက်မှုမှမရှိတာကသိကောင်းတဲ့အချက်ပါသူတို့ပြောနေတာတွေကလုံခြံမှုတွေပါပဲ
။သမ္မတအင်ဗျူကတော့တရားရေးကော်မတီကတောင်းဆိုတဲ့ဆေးရစတန်းတွေကိုသူတို့ရှေ့နေတွေနဲ့သက်ဆိုင်ရာသမ္မတအင်ဗျူအရာရှိတွေကပြန်သုံးသပ်ပြီးတင့်တော်တဲ့အချိန်မှာတုံ့ပြန်မှုလုပ်ပါမယ်လို့ပြောပါတယ်။လွှတ်တော်တရားရေးကော်မတီကသမ္မတအင်ဗျူအပြင်တရားရေးဌာနမဲဆွယ်အဖွဲ့အကြီးအကဲအရာရှိတွေ Trump Organization သမ္မတရဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းနဲ့တာကြီးနှစ်ယောက်ဖြစ်တဲ့ Donald Trump Jr. နဲ့ Eric Trump တို့ဆေးရစတန်းတွေတောင်းခံစာပေးပို့ခဲ့တာဖြစ်ပါတယ်။ကော်မတီဥက္ကဋ္ဌ Netler ကသူ့အနေနဲ့သမ္မတရဲ့အကြီးဆုံးသား Donald Trump Jr. နဲ့ Trump Organization ကဗန်ဒါရေးအရာရှိချုပ် Alan Weisselberg တို့စီကဆေးရစတန်းတွေကိုကြည့်ကျင်တယ်လို့ ABC သတင်းဌာနကပြောပါတယ
်။ Crimes and impeachable offenses are two different things. They can be crimes that are not impeachable offenses.
ရာဇဝတ်ပြစ်မှုနဲ့သမ္မတကိုအရေးယူနိုင်တဲ့ပြစ်မှုတွေကအခြားစီပါ။ရာဇဝတ်ပြစ်မှုဖြစ်ပေမဲ့သမ္မတကိုရေးယူနိုင်မဲ့ပြစ်မှုမျိုးဖြစ်နိုင်တယ်လို့သမ္မတကိုရေးယူနိုင်တဲ့ပြစ်မှုဖြစ်ပေမဲ့ရာဇဝတ်ပြစ်မှုဖြစ်ချင်မှလည်းဖြစ်မှာပါဒါပေမဲ့အမေရိကန်ပြည်သူတွေကိုကျွန်တော်ချပြရမှာဖြစ်တယ်လို့မူလာရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာကြီးပဲမူတည်ထားလို့မရနိုင်ပါဘူးမူလာရဲ့စုံစမ်းစစ်ဆေးမှုကပထမအချက်အနေနဲ့ဆိုရင်သူကဘယ်ချိန်မှပြီးမယ်ဆိုတာမသိရတယ်လို့ဒုတိယအချက်ကလည်းသူကတိကျတဲ့ရာဇဝတ်ပြစ်မှုကိုပဲဥတီစစ်ဆေးနေတာပါကျွန်တော်တို့ကတော့ဒီထက်ပိုကြေကြေပြန့်ပြန့်လုပ်ဖို့ရှိပါတယ်
သမ္မတ Trump ရွေးကောက်ပွဲမဲဆွယ်စဉ်ကရုရှားနဲ့ဆက်နွယ်မှုရှိမရှိနဲ့တရားရေးကိစ္စရပ်တွေမှာဂျောင်းဝင်နှောက်ယှက်မှုရှိမရှိအထူးစုံစမ်းမှု Robert Mueller ရဲ့စုံစမ်းမှုတွေဟာ22လကြာမြင့်ပြီဖြစ်ပြီးဒီစုံစမ်းမှုအစင်းခန်းစားထုတ်ပြန်မှာကိုကော်မတီဥက္ကဋ္ဌ Netler နဲ့လွှတ်တော်အဖွဲ့ဝင်တွေကစောင့်နေကြတာဖြစ်ပါတယ်။ Netler ကသမ္မတဟာတရားရေးကိုဂျောင်းဝင်နှောက်ယှက်မှုရှိတယ်လို့သူယုံကြည်ကြောင်းတနင်္လာနေ့မှာပဲပြောခဲ့တာပါ။သမ္မတရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်တဲ့ကလာကြာရှည်လှုပ်ဆောင်ခဲ့သူမိုက်ကယ်ကိုဟင်းကသမရဟာသမရဖြစ်အောင်စူးစမ်းချိန်မှာရောသမရဖြစ်လာချိန်မှာပါရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲအတွင်းမှာထွက်ဆိုခဲ့တယ်လို့လည်းပြောပါတယ်